မကွေးတိုင်းဝန်ကြီးချုပ်ဟာဦးဖုံးမော်ရှိလက်ထက်ဒေသဖွံ့ဖြိုးရေးရန်ပုံငွေတွေကစက်တန်းပေါင်း4000ကျော်နဲ့တက်တယ်လို့ရှင်းရှင်းလင်းလင်းသိရအောင်အထူးစုံစမ်းစစ်ဆေးရေးအဖွဲ့စသုံးလုံးကိုမကွေးတိုင်းအစိုးရအနေနဲ့စာရေးတောင်းဆိုထားတယ်လို့လက်ရှိမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုက VOA ကိုပြောပါတယ်။စီးရင်ကွာနေတဲ့စက်တန်းပေါင်း9000ကျော်ကတန်း3000ကိုပြန်ပေးဖို့ပဲပြည်ထောင်စုအစိုးရကညွှန်ကြားထားတာဖြစ်ပြီးတော့စက်တန်း4000ကျော်ကိစ္စကအခုချိန်ကြီးရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီဆောင်ကတော့စက်တွေမြင်းမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော့9000ကတင်ဆက်ပေးပါမယ်ရှင်။
အရင်မကွေးတိုင်းဒေသကြီးအစိုးရလက်ထက်မှာဘလို့တုံးဆွဲလိုက်တဲ့ဆိုတာတိတိကျကျမသိရသေးတဲ့ရန်ပုံငွေကိစ္စကိုရှင်းရှင်းလင်းလင်းသိရဖို့အတွက်ဒီကိစ္စကိုကန့်တွယ်ဆောင်ရွက်နေတဲ့အထူးစုံစမ်းစစ်ဆေးအဖွဲ့စာသုံးလုံးကိုစာဖို့အမိန့်ညှိထားတယ်လို့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကပြောပါတယ
်။အဲ့ဒါနဲ့ပတ်သက်ပြီးတော့လေကျွန်တော်တို့ကဒါတွေကိုစုံစမ်းဖို့ထုတ်ခဲ့တဲ့ဟိုမကွေးတိုင်းဟိုပါပေါ့အထူးစုံစမ်းစစ်ဆေးစာသုံးလုံးကိုကျွန်တော်တို့ကစာဖြတ်ပြီးနှိမ့်ထားပါတယ်။ဒါတွေနဲ့ပတ်သက်ပြီးတော့ဒီတန်းလေးတောင်နဲ့ပတ်သက်ပြီးတော့ဘလို့တွေးကြည့်ရတယ်လေ။အားဒီတော့နည်းလဲဆိုတော့ကျွန်တော်ကမိလာရခဏဒီနေ့ပဲဟိုတိုင်းဒေသကြီးအစိုးရဖွဲ့အစည်းအဝေးထံပြီးတော့အဲ့ဒါလေးမေးဆောင်ရလိုက်ပါတယ်မေးပါလိမ့်မယ်နော်အဲ့ဒီသူတို့ဘလို့ရှိမယ်တော့မသိဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကဒီပြည်တော်စုအစိုးရရဲ့ဆောင်ရွက်ချက်နဲ့ဓာတ်ဒီဖော်ထုတ်တဲ့ခါကျတော့တင်ပြလိုက်တဲ့အထူးဆောင်စစ်စည်းရဲ့အစည်းအဝေးကတော့ကျွန်တော်တိုင်းဒေသကြီးအစိုးရမသိဘူးကြာဘာလို့ပါလဲဆိုတော့မသိဘူးအဲ့ဒါလည်းပဲကျွန်တော်တို့မိမဆုံးသတ်နေပါတယ်အပြည်သူတို့ကိုဖွင့်ပြောတယ်နဲ့ရှင်ဖွင့်ပြောပါပါခင်ဗျာ
ရှင်နယ်လည်းတွင်လုံငန်းရှင်တွေစီကနေရတဲ့ငွေကျပ်တန်ပေါင်း9000ကျော်ကွာဟနေရတဲ့ပတ်သက်လို့အဲ့ဒီအချိန်ကမကွေးတိုင်းဝန်ကြီးချုပ်ဖြစ်တာဝန်ယူခဲ့တဲ့ဦးဖုံးမော်ရွှေကအလွဲတုံးစားလှုပ်ထားသလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေတာပါကျပ်တန်ပေါင်း1000ကျော်ငွေတွေကိုဒေသကွန်ပျူတာအတွက်အသုံးမပြုခဲ့တဲ့အတွက်ဒီကိစ္စကိုတိတိကျကျသိရဖို့လက်ရှိအစိုးရတဲ့လက်ထက်မှာမကွေးတိုင်းပြည်သူမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းကပြည်သူ့လွတ်တော်မှာမေးမြန်းခဲ့ရတာကနေစာသုံးလုံးကနေခုံရုံးဖွဲ့ဆစ်ဆေးခဲ့တာလည်းဖြစ်ပါတယ်စာသုံးလုံးရဲ့ကနေဦးဆစ်ဆေးတွေ့ရှိချက်ကိုအခြေခံပြီးအဲ့ဒီငွေတွေကငွေတန်းပေါင်း3000ကျော်ကိုလက်ရှိအစိုးရထံပြန်ပေးဖို့တမနာရှုံးကညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်။လက်ရှိကျန်ရှိနေသေးတဲ့ငွေတန်းပေါင်း4000ကျော်ကိုမကွေးတိုင်းဒေသကြီးဒေသဖွံ့ဖြိုးရေးတွေမှာအသုံးပြုခဲ့တယ်ဆိုပြီးစာသုံးလုံးကစုံစမ်းတွေ့ရှိရတယ်လို့သိရတာကြောင့်ဒီငွေတွေကိုအမှန်တကယ်အသုံးပြုခဲ့ရလားဆိုတာသိဖို့လိုအပ်တယ်လို့မကွေးတိုင်းဒေသကြီးအစိုးရပြောရေးဆိုခွင့်ရှိသူတွေကတဦးအပါဝင်ဖြစ်တဲ့ဦးနေမျိုးကျော်ကပြောပါတယ်
။အခုစစ်တုကငွေကြီးအတင်းကပြန်ပေးရမယ်ငွေတခါကြီးကိုပြောပြောင်းပေးရတယ်လို့စုံစမ်းစစ်ဆေးမှုမှာပေါ်ပေါက်လို့ဥပုံတော်ရှိသူကတာဝန်ယူပြီးပြန်ပေးရတဲ့ငွေတွေစုပေါင်းရင်တော့3ဘီလီယံကျော်ပဲရှိသေးတာဖြစ်တဲ့အတွက် 4 ဘီလီယံကျော်ဟာဒေသခွန်ပြူရေးလုပ်ငန်းတွေမှာဆောင်ရွက်ထားတယ်လို့စာသုံးလုံးရဲ့စုံစမ်းစစ်ဆေးမှုမှာပေါ်ပေါက်တယ်လို့ကျွန်တော်တို့ကြံပြားပြီးကြားပြရပဲဒါကြောင့်မို့လို့ဒီနေရာဒီမှာတုံးဆွဲခဲ့လို့ဒေသခွန်ပြူရေးလုပ်ထားတယ်ဆိုတာတော့ဆက်လက်စုံစမ်းစစ်ဆေးဖို့အပိုင်ကြံသေးတယ်လို့ကျွန်တော်ထင်နေပါတယ်ဥမာအပြင်ပြည်တော်စုဘတ်ဂျက်နဲ့ထပ်နေတဲ့နေရာတွေဖြစ်သလားအဲဒီဒါရေးဆိုအပ်ွယ်ဘတ်ဂျက်တွေနဲ့ဆက်နေတဲ့နေရာဖြစ်သလားအမှန်တကယ်အကောင့်တွေခေါ်ခဲ့တဲ့လုပ်ငန်းတွေဖြစ်သလားဆိုတာကိုကျွန်တော်ကြံကြည့်မှာဖြစ်ပါတယ်
။တန်တားရှုံးကပြန်ပေးဖို့ညွှန်ကြားထားတဲ့ငွေတန်းပေါင်း3000ကျော်ကိုတော့ဝန်ကြီးချုပ်ဟောင်းဦးဖုံးမော်ရွှေကပြန်ပေးမယ်လို့တိုင်းအစိုးရထံစာဖို့အကြောင်းကြားထားပါတယ်။အဲဒီငွေတွေကငွေချက်တန်း900ကိုမေလပထမပတ်အတွင်းမှာပေးသွားမှာဖြစ်ပြီးကျန်ရှိနေသေးတဲ့ငွေတွေကိုတော့ဇူလိုင်လနောက်ဆုံးထားပြီးပေးသွားမယ်လို့လည်းဆိုပါတယ်။အရင်ကြက်ကရေးအစိုးရလက်ထက်မကွေးတိုင်းဝန်ကြီးချုပ်ဦးဖုံးမော်ရွှေဟာသဘောထားတင်မှတ်သူတူဖြစ်တယ်လို့ဒေသခံတွေကပြောဆိုကြတယ်လို့မကွေးတိုင်းဒေသတွင်းကစီးပွားရေးလုပ်ငန်းတွေမှာလည်းအစုရှယ်ယာအများပြားပိုင်ဆိုင်နေလို့လည်းခံမှန်ပြောဆိုမှုတွေလည်းရှိပါတယ်။အခုလိုငွေကြေးအများပြားကွာဟမှုတွေကြောင့်ဝေဖန်ခံနေရတဲ့ဦးဖုံးမော်ရွှေကိုတော့အစိုးရကတစုံတရာအရေးယူဆောင်ရွက်မှုမရှိဘူးဆိုရင်တော့ပါတီအနေနဲ့လည်းအရေးယူဖွယ်မရှိဘူးလို့ကြက်ကရေးပါတီဘက်ကလည်းပြောဆိုထားပါတယ်။ဒါ့အပြင်တမနာရုံးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကလည်းဒီကိစ္စဟာပြီးခဲ့တဲ့အစိုးရတက်တန်းအတွင်းခဲ့တဲ့အတွက်ကြောင့်မလို့ဥဖုံးပေါ်ရွှေကိုဥပဒေကြောင့်အရာအရေးယူဆောင်ရွက်ပွဲမရှိဘူးလို့မီဒီယာတွေကိုအရေးအမှတ်ပြောဆိုထားတာလည်းရှိပါတယ်ခင်ဗျာ
။ကုထအောင်တင်ပြပို့ထားပါ